ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝါကိုမလေးရှားဝန်ကြီးချုပ်ရဲ့အာဆီယံရေးရာကိုယ်ရေးအကြံပေးအဖြစ်ခံထားမဲ့အစီအစဉ်ဟာမြန်မာနိုင်ငံပြည်ပခအပါအဝင်ဒေသတွင်းငင်းချမ်းရေးထိုင်းနိုင်ငံရဲ့အစီအစဉ်တွေရှေ့တိုးဆောင်ရွက်နိုင်ဖို့အခွင့်အရေးဖြစ်တဲ့အကြောင်းထိုင်းအဓိကတိုက်ခိုက်ပြည်သူ့ပါတီလွတ်တော်အမတ်ရိုမာဒွန်ပန်ဂျိုးကပြောပါတယ်လာမယ့်နှစ်မလေးရှားနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အချိန်မှာဝန်ကြီးချုပ်ဟောင်းတက်ဆင်ကိုအာဆီယံရေးရာကိုယ်ရေးအကြံပေးအဖြစ်အလို့သဘောခံထားမဲ့အကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြီးခဲ့တဲ့တနင်္လာနေ့ကပြောဆိုထားပါတယ်ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့သမီးလက်ရှိထိုင်းနိုင်ငံဝန်ကြီးချုပ်ပစ်တုံတန်းရှင်နဝါမလေးရှားနိုင်ငံကိုတွားရောက်တဲ့ခီးစဉ်အတွင်းမှာမလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်ဒီအစီအစဉ်ကိုထိုင်းအစိုးရကလည်းကြိုဆိုထောက်ခံပြီးထိုင်းနိုင်ငံတောင်ပိုင်းဒေသငင်းချမ်းရေးနဲ့နိုင်ငံပူးတွဲဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်အကျိုးရှိမယ်လို့ထိုင်းအစိုးရဘက်ကမျှော်လင့်ထားတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးပါတယ်မြန်မာစစ်ဘုတ်ချုပ်တွေနဲ့ရင်းနှီးသူတူဖြစ်တဲ့ဘုတ်ချုပ်ဝန်ကြီးချုပ်ဟောင်းတက်ဆင်ဟာထိုင်းနိုင်ငံမှာ2001ခုနှစ်ကနေ2006ခုနှစ်ထိဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးအကြံပေးတာဝန်တွေအပါအဝင်နိုင်ငံအချို့ရဲ့အကြံပေးအဖြစ်တာဝန်ယူခဲ့ပူးပါတယ်။ပြည်ပမှာ15နှစ်လောက်တင်းရှောင်ပြီးအာဏာအလွဲသုံးစားလုပ်မှုတွေနဲ့တရားစွဲဆိုခံထားရပေမဲ့ထိုင်းနိုင်ငံရေးမှာဩဇာလွှမ်းမိုးနေစေခေါင်းဆောင်တစ်ယောက်အဖြစ်အသိမြတ်ပြုခံထားရသူဖြစ်ပါတယ်ခင်ဗျာ။